American ပြည်ထောင်စုမှာသမ္မတအဖြစ် Donald Trump တက်လာခဲ့ပါပြီ။သမ္မတဟောင်း Barack Obama လက်ထဲကနေဒီသမ္မတအသစ် Donald Trump ကကြမ်းတက်စာကျင်းဆိုပွဲနဲ့အာဏာကိုညှဉ်းညင်းတာတာပဲလွှဲပြောင်းယူခဲ့တာဖြစ်ပါတယ်။ဇန်နဝါရီလ20ရက်တောက်ကြနေမနေ့ပိုင်းကစလို့သမ္မတအသစ်တက်ပွဲအခမ်းအနားတွေကိုအခုချိန်ထိလည်းဆက်ပြီးတော့ကျင်းပနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသမ္မတအသစ်အပေါ်ဆန့်ကျင်ဆန္ဒပြမှုတချို့ကအကြမ်းဖက်အသွင်ဆောင်တဲ့အတွက်60ထက်မနည်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ရဲ့တမိုင်းဝင်နေအခမ်းအနားတွေဆန္ဒပြပွဲတွေအကြောင်းအပြည့်အစုံကိုတော့မတ်ဆုမြတ်မုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ I Donald John Trump do solemnly swear
that I will faithfully execute the office of President of the United States.
The office of President of the United States.
American ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ် Donald J. Trump ကခုလိုကျန်းသစ္စာကျိန်ဆိုပြီးတော့သမ္မတအာဏာကိုညင်ညင်သာသာပဲလွှဲပြောင်းယူခဲ့ပါတယ်။တင်းကျပ်တဲ့လုံခြုံရေးအတားအဆီးတွေကြားမှာ Washington မြို့တော် Capitol Hill လွှတ်တော်ဆောက်ဦးမှာကျန်းကျိန်ပွဲကိုကျင်းပခဲ့ပါတယ်။ဒီပွဲကိုသမ္မတဟောင်းတွေဖြစ်ကြတဲ့ Barack Obama, George W. Bush, Bill Clinton နဲ့ Jimmy Carter တို့လည်းတက်ရောက်ကြပါတယ်။Trump နဲ့သမ္မတလောင်းပြိုင်ဘက်ဖြစ်ခဲ့တဲ့သမ္မတဟောင်းကတော် Hillary Clinton ကလည်းသူ့ခင်ပွန် Bill Clinton နဲ့အတူကြမ်းကြိမ်ပွဲကိုတက်ရောက်ပါတယ်။ Democracy စနစ်မှာပြည်သူတွေရွေးချယ်တဲ့သမ္မတအသစ်ကိုလက်ရှိသမ္မတကငြိမ်ငြိမ်ချမ်းချမ်းပဲအာဏာလွှဲပြောင်းပေးအပ်တယ်ဆိုတဲ့သတင်းကားတစ်ခုကတော့ Barack Obama နဲ့ Donald Trump တို့ဟာအင်ဂျူတော်ကနေ Capitol Hill လွှတ်တော်အဆောက်အဦစီကိုအခမ်းအနားမကျင်းပခင်မှာကားတစ်စီးတည်းနဲ့အတူတူလာခဲ့ကြတာပဲဖြစ်ပါတယ်။သမ္မတအသစ် Donald Trump ရဲ့ကြမ်းကြိမ်ပွဲကိုရက်ဝဲယန်နီကအသူ့ပေါ်ထောက်ခံသူအများအပြားလဲလာရောက်ပါဝင်ကြပါတယ်။အထူးဖိတ်ကြားခံရလို့တက်ရောက်ကြသူတွေထဲမှာတော့ American ASEAN စီးပွားရေးကောင်စီကကိုလာဖုံးမြင့်ပါဝင်ပါတယ်။သမ္မတကြမ်းကြိမ်ပွဲမှာလွှတ်တော်အမတ်တွေနိုင်ငံရေးအသိုင်းအဝိုင်းကပုဂ္ဂိုလ်တွေကြားသူမြင်တွေ့ခဲ့ရတာကိုအခုလိုပြောပြပါရတယ
်။ Illinois ရဲ့လွှတ်တော်အမတ် Peter Ross နဲ့ဖိတ်ကြားချက်ရဲ့ကျွန်တော်တွားရောက်ပြီးတက်ခဲ့ပါတယ်ခင်ဗျာ။ကျွန်တော်တို့အထူးထူးဆန်းမြင်ရတာတော့ဒီအခုသမ္မတဖြစ်တဲ့ Trump ကိုရင်းနှီးအောင်သူရွေးကောက်ပွဲဝင်လာကြတော့အချိန်မှာထောက်ခံရလူတွေဖြစ်ဖြစ်မထောက်ခံရလူတွေဖြစ်ဖြစ်အခုချိန်မှာတမနာဖြစ်သွားတဲ့အခါမှာတော့သူ့ရဲ့အောင်မြင်မှုဟာနိုင်ငံရဲ့အောင်မြင်မှုပဲသူ့ရဲ့တိုးတက်မှုဟာနိုင်ငံရဲ့တိုးတက်မှုပဲဆိုတော့ဟိုယူဝါဒကိုနှလုံးသွင်းပြီးတော့တက်နေကြပါတော့သူတို့အပေးထောက်ပံ့သွားမယ်ဆိုတော့ဇန်နာဒါအထင်ဆက်ဆက်မြင်ရပါပဲခင်ဗျအကောင်လုံးကနိုင်ငံတလူမျိုးတိုးတက်မှုကိုပဲရှေ့ရှုကြည့်ပြီးတော့ဒီပုံကိုယ်စွဲသဘောမတူညီမှုတွေကိုခွာချပြီးတော့နိုင်ငံကောင်းကျိုးပေါ့နော်အတူလက်တွဲလုပ်တယ်ဆိုတော့စိတ်ကတော့ဒါကျွန်တော်ဒီကတည်းကဟိုထင်ရှားပါတယ
်သမ္မတတရမ့်ရဲ့ကြမ်းကြိမ်ပွဲကိုသွားခဲ့တဲ့ M2 အောင်ကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ
။လူကတော့တော်တော်များတော့တွေ့ရတယ်ဗျ။စိတ်ကြိတ်တူပဲကျွန်တော်အတွားလမ်းမှာလည်းစိတ်ကြိတ်တူဆိုတော့အပြန်လမ်းမှာလည်းစိတ်ကြိတ်တူပေါ့နော်။ကျွန်တော်ပဝင်းချင်းကလာတဲ့လူတွေနောက်တွေ့တဲ့လူတော်တော်များများတော့ Trump ကအားပေးတဲ့လူတွေဒီပဲလို့ကျွန်တော်အဲ့လိုမျိုးသိရတယ်။အားလုံးကတော့ပျော်ပျော်ပါပါနဲ့ပဲ Trump main ကိုကြော်ပြီးသွားတဲ့အထိအခင်းနဲ့အားပေးတာကိုတွေ့ရပါတယ်။ဒီအခမ်းအနားပတ်ဝန်းကျင်မှာလည်းလုံခြုံရေးတွေကလည်းတော်တော်လေးတင်းကျပ်ထားတာတွေ့တယ်
။လွှတ်တော်စာဦးရှိကွင်းမြင့်ကျဲကြီးတခြားကျန်းကျင်ပွဲစီသွားရတဲ့ဝင်ပေါက်တချို့မှာတော့ပွဲလာတဲ့သူတွေကိုကန့်ကွက်ဆန္ဒပြသူတချို့ကပိတ်ဆို့ဆန္ဒပြတာတွေရှိခဲ့ပါတယ်။ကျန်းကျင်ပွဲကျင်းပတဲ့နေရာနဲ့တိတ်မဝေးလှတဲ့ဝါရှင်တန်မြို့ရဲကနေရာတော်တော်များများမှာလည်းသမ္မတအသစ်ကိုကန့်ကွက်တဲ့ဆန္ဒပြမှုတွေရှိခဲ့ပါတယ်။မြို့ရဲတနေရာမှာဆိုရင် Trump သမ္မတဖြစ်လာတာကိုကန့်ကွက်ချီတက်လာတဲ့လူ900လောက်ရှိတဲ့လူအုပ်ကြီးတွေကတချို့ကတစ်ချိန်မှာစီးပွားရေးလုပ်ငန်းအဆောက်အဦတွေဆိုင်းဘုတ်တွေကိုရိုက်ချိုးဖျက်ဆီးကြတဲ့အတွက်ရဲတွေကမျက်ရည်ယိုပုံးသုံးပြီးတော့လူစုခွဲခဲ့ရပါတယ်။တချို့ဆန္ဒပြကြတဲ့နေရာတွေမှာတော့ရဲတွေကဆန္ဒပြသူတွေကို Pepper Spray ငရုတ်ရည်တွေနဲ့ပတ်ဖြန်းခဲ့ပါတယ်။တခါသမ္မတတဲ့ကျန်းကျိန်တဲ့နေရာကနေပြီးတော့အင်ဘီရော်စီသွားမဲ့ Pennsylvania Avenue လမ်းမကြီးနားမှာလဲစီတန်းချီတက်ဖွဲကိုနှောက်ရှက်ဖို့ကြိုးစားတဲ့ဆန္ဒပြသူတချို့နဲ့ရဲတွေအခြေအတင်ဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲမှာရဲဝင်တဲ့2ယောက်ဒဏ်ရာရခဲ့တယ်လို့ဆန္ဒပြသူ95ယောက်အနည်းဆုံးအဖမ်းခံခဲ့ရပါတယ်။အဲဒီလိုဆန္ဒပြမှုတွေကြားမှာပဲသမ္မတသစ် Donald Trump ကလွှတ်တော်အဆောက်အဦကနေစီတန်းချီတက်ပွဲလုပ်ရာလမ်းတစ်လျှောက်ကိုဦးဆောင်သွားခဲ့ပါတယ်။လမ်းခရီးမှာသမ္မတ Trump ကစတိလောက်ကားပေါ်ကနေဆင်းလန်းလျှောက်ခဲ့ပေမဲ့ဂျန်တဲ့ခရီးကိုတော့ကားပေါ်ကနေပဲလမ်းဘေးတစ်ဖက်တစ်ချက်မှာစောင့်နေကြသူတွေကိုနှုတ်ဆက်ခဲ့ပါတယ်။အဲဒီလမ်းတစ်လျှောက်မှာလည်းသမ္မတအသစ်ကိုထောက်ခံသူတွေရှိသလိုကန့်ကွက်ဆန္ဒပြသူတွေကလည်းသူတို့ရဲ့ဆန္ဒသဘောထားတွေဖော်ပြထားတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။လူအရေအတွက်အဖြစ်တော့အရင်သမ္မတအိုဘားမားကျန်းကျိန်ပွဲနဲ့နှိုင်းယှဉ်ရင်ပို့ပြီးတော့နေပါတယ်။ဆန္ဒပြမှုတွေလုံခြုံရေးအထူးတင်းကျပ်ထားတာတွေကြောင့်လည်းဖြစ်နိုင်ပါတယ်။ သမ္မတဟောင်းဘရက်အိုဘားမားနဲ့သမ္မတဟောင်းကတော်မီရှဲအိုဘားမားတို့ကတော့ကျန်းသစ္စာကျိန်းဆိုပွဲပြီးတဲ့နောက်မှာလွှတ်တော်အဆောက်အဦးကနေပဲရဟတ်ရင်နဲ့ထွက်ခွာသွားတာကိုသမ္မတသစ်ဒေါ်နယ်ထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ကနှုတ်ဆက်ပို့ဆောင်ခဲ့ကြပါတယ်။ဝါရှင်တန်နိုင်ငံရေးလောကကနေထွက်ခွာသွားတဲ့မစ္စတာအိုဘားမားနဲ့ဇနီးတို့ဟာအန်ဒရူးစ်လေတပ်အခြေစိုက်စခန်းကတဆင့်ကယ်လီဖိုးနီးယားပြည်နယ်ပမ်စပရင်းစီကိုအပန်းဖြေခရီးထွက်ခွာသွားကြတာဖြစ်ပါတယ်ရှင်။